ဓာတ်ပုံမှတ်တမ်းလေးညှိထားတယ်။တခြားလူနာတွေရဲ့ဓာတ်ပုံလဲဒီကင်မရာနဲ့ဒီမီးနဲ့ပါပဲ။အဲ့ဒီဒကမကြီးရဲ့ပြီးဒီပုံတွေကလည်းဒီကင်မရာနဲ့ဒီမီးနဲ့ပဲဓာတ်ပုံညှိထားတာပါပဲ။တခြားလူနာတွေရဲ့ဓာတ်ပုံကြတော့ပြီးဒီအယောင်ကအညိုယောင်တန်းနေတယ်။တချို့ဓာတ်ပုံတွေစင်အမဲဘက်တောင်များသေးတယ်။ညိုမဲမဲဖြစ်နေတာပေါ့။အဲ့ဒီဒကမကြီးရဲ့ဓာတ်ပုံတွေ10ပုံရဲ့10ပုံလုံးဝင်းဝါတောက်ပါနေတယ်။ဒီကင်မရာနဲ့ရိုက်တာပဲဒီမီးဆက်လိုက်ဒီမီးရောင်နဲ့ပဲရိုက်တာပါပဲ။ဘယ်နှပုံမဲရက်နဲ့ရက်လိုက်ထွက်လာတဲ့ဓာတ်ပုံတွေကဝင်းဝါတောက်ပါနေတာ။ပြီးကြီးအယောင်တွေကတောက်ပါနေတာပေါ့။တခြားပုံကိုယ်တွေတခြားလူနာတွေရဲ့ပြီးကြီးအယောင်ကြတော့အညိုယောင်ညိုညင်းညင်းအယောင်အမဲယောင်ပဲ။တရားတရားအားကောင်းတဲ့ပုံကိုယ်ရဲ့သွေးအယောင်ဟာရွှေဝံယံဆိုတဲ့ဘုရားဟောတရားဒေသနာပြေကြသွားပါလေအဲ့ဒီဒကမကြီးကလည်းဒါတရားအားကောင်းအလုံးအားကောင်းတာကိုဘုသူမဆိုအပေးမေကံမေစွတ်မေခြင်းမေအပေးကံလည်းအမတန်ရဲ့ရောဘုသူမဆိုကူညီတာပဲလောကကြီးပဲဖြစ်ဖြစ်ဓမ္မကြီးပဲဖြစ်ဖြစ်ကုသကြီးပဲဖြစ်အမြဲတမ်းကူညီတာပဲသီလကိုလည်းခါဝဲပစုလူမြေအောင်ဆွမ်းချောက်တယ်ဥပုသီလတွေလည်းမကြမ်းများဆွမ်းဆောင်နေဘာဝနာတွေလည်းပွားများအားထုတ်တယ်တရားတွေလည်းများများနာတယ်အထူးသဖြင့်တရားနာတဲ့အလို့ကိုပို့ပြီးတော့လှုပ်ရှင်တယ်တရားလည်းနာတရားလည်းအားထုတ်ပေါ့လေအထူးသဖြင့်လို့ထည့်သွင်းရတာကကုသလို့ရဲ့တရားသိခွေနာတဲ့သူတွေထဲမှာတော့အဲ့ဒီတရားကြီးနဲ့အဲ့ဒီတရားမကြီးလောက်နာတဲ့သူမရှိဘူးလို့ပဲထင်ပါတယ်။ကုသရဲ့တရားကိုအနာဆုံးပုဂ္ဂိုလ်တွေကိုစုပေးမယ်ဆိုတော့အဲ့ဒီတရားမကြီးနဲ့အဲ့ဒီတရားကြီးနဲ့တရားမကြီးပေးရမှာပဲ။ခွဲစိတ်ထုခုဆရာဝန်ကြီးတရားကြီးဆိုလို့ရှိရင်လည်းဘယ်လောက်ထိတရားနာကြလဲဆိုရင်ခွဲစိတ်ခံနေမှကိုချိန်လုံးပွင့်ထားတာ။လူနာကိုမခွဲစိတ်တဲ့ခြင်းဆိုရင်တရားနာနာရတဲ့အကြောင်းအရာတွေမှာပါအာယုံစိုက်ထားတာပေါ့။တရားလေးလည်းမတရားလေးလည်းနာခွဲစိတ်နေတဲ့အချိန်မှလည်းတရားတဲ့ခွေပိတ်ထားသလားဆိုတော့မပိတ်ဘူးခွဲစိတ်နေတဲ့အချိန်မှလည်းတရားတဲ့ခွေဖွင့်ထားတယ်အတန်လေးကြားနေရတယ်ဘာပြောတယ်ဆိုတဲ့အသေးပဲတော့နားမလဲပါဘူးဥစဉ်ဘာတွေဟောနေတယ်ဘာတွေပြောနေတယ်အသေးပဲတော့လုံးဝမသိဘူးဒါပေမဲ့ဥစဉ်ရဲ့အတန်လေးကြားနေရတာသူ့အတွက်စိတ်အေးချမ်းနဲ့စိတ်ပြည်ငြိမ်တယ်လို့ဆိုပါတယ်ခွဲစိတ်ရတဲ့နေရာမှာသတ်သတ်ရအရှင်းပြည်တယ်ခွဲစိတ်တဲ့အလုပ်ပြီးပြီဆိုတဲ့ဒီပိုင်းနဲ့အတန်မှာအာယုံလေးတန်းကပ်ကပ်လိုက်တဲ့နေ့တိုင်းနဲ့ခေါ်နေတဲ့တရားရဲ့အထိပ္ပယ်ဒီသဘောပေါက်သွားတယ်နားလည်သွားတယ်ခွဲစိတ်နေတဲ့ချိန်မှာတော့ခွဲစိတ်ထဲမှာတဲ့အဲမှာပဲတမာကြီးစိုက်ထားရတာဆိုတော့တရားအထိပ္ပယ်နားမလည်ဘူးပေါ့ဒါပေမဲ့အတန်လေးတော့ကြားနေတယ်အဲ့ဒီအတန်ရဲ့အေးချမ်းမှုလေးနဲ့ပဲခွဲစိတ်တဲ့အလို့အောင်မြင်နေဒါသူပြောတဲ့စကားပေါ့တနေ့တနေ့ရှင်းမိုင်းရှင်းမိုင်းနေ့စဉ်ပေါ့လေနေ့စဉ်ရှင်းမိုင်းလမ်းလျှောက်တယ်တမ်းမကြီးတွေနေ့စဉ်ရှင်းမိုင်းလမ်းလျှောက်တင်တယ်ဆိုပြီးတော့ရှင်းမိုင်းလမ်းလျှောက်တယ်လမ်းလျှောက်နေရင်းနဲ့လည်းငကြက်ကဆက်လေးနဲ့ဖွင့်တရားနာတရားတိတ်ခွေနားထောင်ရင်းနဲ့လမ်းလျှောက်ပါလေအမေရိကကနေမြန်မာပြည်လာတယ်လေရင်နဲ့ဆင့်ဆင့်စီးရတယ်လေရင်ပေါ်မှာလည်းတရားတိတ်ခွေဖွင့်ပြီးတော့တရားနာပြီးတော့ပဲလာခဲ့တာအမေရိကကနေမြန်မာပြည်ထဏာတိတ်ခွေ10ခွေပြီးသွားတယ်73ခွေပြီးသွားတယ်နဲ့နိုင်ရင်20နီးပါးလောက်ကြီးရတာဟုတ်အဲ့တော့အချိန်တိုင်းအိတ်ပျော်နေတဲ့အချိန်ကလွယ်ရင်အချိန်လုံးတရားနာနေတယ်ညအိတ်တဲ့အချိန်မှာတော့တရားတိတ်ခွေဖွင့်ပြီးတော့အိတ်တာအိတ်ပျော်နေတဲ့ဘယ်အချိန်မှာပိတ်သွားမှမသိဘူးပေါ့တိတ်ခွေကအိတ်ပျော်တဲ့အချိန်ညမှာသူ့အတူပိတ်သွားတာအဲ့လောက်ကြီးတရားနာတာပေါ့တရားနာခြင်းဟာတဲ့သရတရားကိုအားကောင်းစေတာပဲအဲ့တော့တရားနာတယ်လို့ပြောလေအချင်းပြေးလို့တရားလဲနာတရားလဲအာထုတ်။လောဘဒေါသစတဲ့ကိရိသာတွေကျင်းလို့သူတို့မကြမကြအမေရိကကနေနှမ်းပြီးတော့ဖုံးဆိုင်ရင်လည်းပြောလို့ရှိပါတယ်။ရှင်ပြားရဲ့တရားတွေနာရှင်ပြားရဲ့ညွှန်ကြားတဲ့တရားဘာဝနာတွေတမျိုးပြီးတမျိုးနှက်ပတ်ဂုဏ်တော်ပေါ်လိုက်မေတ္တာပို့လိုက်အာနာပါနာတွေလုပ်လိုက်နဲ့အမျိုးစုံနှက်ပတ်လို့တာတပည့်တော်ကိရိသာညင်းဤတဲ့အရာလာကိုအချိန်တိုင်းခံစားနေရပါတယ်။စိတ်နောက်နေတဲ့ဆရာကလောဘဒေါသစတဲ့ကိရိတာတစ်ခုခုကြောင့်နောက်တာပါစိတ်မှာလောဘဒေါသစတဲ့အနောက်ကျူတာမရှိဘူးဆိုရင်ကြီးနေတာပါပဲနောက်နေတဲ့စိတ်ကိုကြီးစေနိုင်တာတရားတရားပဲမှိနေတဲ့စိတ်ကိုတောက်ပစေနိုင်တာတရားတရားပါပဲတရားတရားသွေးကနေအယောင်တောက်တာလားဆိုတော့မဟုတ်သွေးကလည်းအာတိဝနေတာပဲဒါကတော့ကိုယ်တရားကနေကိုပြန်ပြောရမှာပေါ့နော်ဆောင်းပါတဲ့မှာလည်းပါပြီးသားပါဥစဉ်ရဲ့သွေးပေါင်ရင်ကပုံမှန်ဆိုရင်အကြဘက်မှာပဲအများတန်းရှိတယ်။အပေါ်သေးကတရားအောက်သေးက60 65အဲ့ဒါအများအဖြစ်ပဲ။အပေါ်သေးတရားငါအောက်သေး65သူရအကောင်းဆုံးအချိန်မှာတော့မှအပေါ်သေးက110အောက်သေးက80အပေါ်သေးတရား110အောက်သေး80ဆိုတာအားအကောင်းဆုံးအချိန်ပဲ ဒါပေမဲ့လူစင်းတို့ကလေးလာတဲ့ချိန်သွေးလူတော့သွေးလူတဲ့နေ့သွေးလူပန်းမှာသွေးလူကဏ္ဍီသွေးပေါင်ချိန်လိုက်ပြီဆိုရင်သွေးဖြစ်အားကအပေါ်သွေးတရ20အောက်သွေး80အမြဲတမ်းပြည့်နေပါလေ။ပုံမှန်ချိန်မှာမပြည့်တဲ့သွေးပေါင်ချိန်သွေးလူကဏ္ဍီချိန်သွေးလူစေအချိန်မှာပုံမှန်အတိုင်းပြည့်နေတာဟာသဒ္ဓါတရားရဲ့အစွမ်းတတ္တိပဲလို့ဦးဇင်းတို့ယုံကြည်ပါလေ။ တွေ့လူခံမဲ့လူနာတွေပုံမှန်ထားရှိတဲ့မေတ္တာကရုဏာရဲ့အစွမ်းတတ္တိတွေလည်းပါတာပေါ့။ဒါပေမဲ့အဲ့ဒီမေတ္တာကရုဏာကလည်းဘာကိုခြေခံပြီးဖြစ်တာလဲဆိုရင်တော့သဒ္ဓါတရားကိုပဲခြေခံပြီးဖြစ်တာပါ။သူတော်ကောင်းတတ္တိအကုန်လုံးကုသိုလ်တရားတွေအကုန်လုံးဟာသဒ္ဓါတရားကိုပဲအခြေခံပြီးတော့ဖြစ်ကြတာကြီးပါပဲ။ဒါကြောင့်ဆောင်းမလေးပြန်ဆိုလိုက်ပေါ့သဒ္ဓါရှိလျှင် ရသော်ကြရှင်လက်ထက်တုန်းကစိတ္တသကြွဲဆိုတဲ့တခါကြီးတယောက်ရှိတယ်။အနာဂံလူဝဲကြောင့်ဥပါဒကပါပဲ။လူဝဲကြောင့်ဓမ္မကတိကာရီထဲမှာတော့အသာဆုံးအမျက်ဆုံးဣတိတ္ထရထားတဲ့ပုဂ္ဂိုလ်။တရားဟောကောင်းတော်တို့လူဝဲကြောင့်နေထဲမှာတော့လူဝဲကြောင့်အမျိုးသားထဲမှာတော့အသာဆုံးအမျက်ဆုံးဣတိတ္ထဘွဲ့ကိုရထားတာ။တခါတော့သူနေထိုင်တဲ့မြစ်ကြီးကသံဃာမျိုးကနေ ရဟန်းရှင်မျိုးပိတ်သက်300ကိုခေါ်ပြီးတော့ယူဇနာ30ဝေးတဲ့တာဝတိမျိုးကိုဖျားဘူးခီးထွက်ပါတယ်။လမ်းခေမှာချက်ပြုတ်စမ်းသောပုဆိုပြီးတော့တင်900အပြည့်စာရိတ်ရေးခါတွေတင်ပြီးတော့ခီးထွက်ပါတယ်။တယူဇနာကိုတရက်နှုန်းတယူဇနာကိုတရက်နှုန်းနဲ့ချက်ပေါင်း30ခီးထွက်ရတယ်။တယူဇနာအရောက်ခီးတစ်ထောင်နားတဲ့နေရာတိုင်းမှာနတ်တွေက ယာယီမန္တကြီးတွေထိုးပြီးတော့နတ်စားဝယ်ရီနတ်တော်ဖွဲ့ရီနဲ့ပြုစုအခမ်းကြရင်နတ်ဝယ်အထဲရီနဲ့ပြုစုကြရင်စသည်အဖြင့်ရေချိုးဘုတ်အတွက်ဆိုလဲနတ်တွေကရေခမ်းကြီးတွေဖန်ဆင်းပြီးတော့ပြုစုကြလူတွေသိမရှိပေါ့တယူဇနာရဖီးတစ်ထောင်နားတဲ့နေရာတိုင်းမှာနတ်တွေကမျိုးမျိုးဖန်ဆင်းပြီးတော့နတ်စားဝယ်နတ်တော်ဖွဲ့စသည်တွေနဲ့ပြုစုအခမ်းကြရတဲ့အတွက်လဲ900အပြည့်တင်လာတဲ့စားရည်ရိတ် ကျွန်တော်လေလူတွေနဲ့တွေလက်ဆောင်လာပြီးတဲ့လက်ဆောင်ပနာတွေစားဖွဲ့စားစရာတောက်စရာကိုဉ္ဉ္ဉ္ပစ္စည်းတွေနဲ့ပဲချက်ပြုတ်ပြီးတော့ဆွမ်းဆက်ကြရတဲ့အတွက်လဲဘောပါလာတဲ့စားရရေးခါတွေနှစ်နှစ်စီတောင်ထုတ်မသုံးလိုက်ရကြဘူးတလားသာကြာတော့တဲ့လဲဘောပါလာတဲ့ပစ္စည်းတွေတစ်ခုမှမယုံဒီတိုင်းသာဆက်လူနေမယ်ဆိုတော့တစ်နှစ်သာကြာတဲ့ကုန်မမဟုတ်စနေသာကြာတဲ့ကုန်မမဟုတ်တော့ လဲပါပါလာတယ်စာစာရေးရေးခါရီအဝတ်ထည်ရီသင်္ကန်းအတွက်ရည်မှန်းထားတဲ့အဝတ်ထည်ရီအကုန်လုံးဇေတဝင်းကျောင်းထဲမှာဒီတိုင်းပဲချပြီးတော့လူပြစ်ခဲ့လဲခွန်ကြီးပဲပြန်တော့မှာပေါ့လမ်းမှာစားဖို့တဲ့စာရေးရေးခါရီတင်ပြီးပြန်မယ်ပေါ့ဒါပေမဲ့လို့သူတို့ရဲ့ကံတရားကစာရေးခါတင်ပြီးပြန်မယ်ကံတရားလည်းမဟုတ်ဘူးလဲခွန်ကြီးပဲပြန်မယ်ကံတရားလည်းမဟုတ်ဘူးတဲ့တို့ရဲ့ကံတရားဟာလဲခွန်ကြီးပြန်မယ်ကံတရားမျိုးမဟုတ်ပါဘူးလမ်းခရီးမှာချက်ပြုတ်စားစားဖို့စားရည်ခါတွေတင်သွားမယ်ကံတရားမျိုးမဟုတ်ပါဘူးလို့မပြောတော့လေပြောတဲ့ကဲ့သို့ဖြစ်ပြီးတော့နတ်တီလူတွေကယရနာ9ပါးလဲ900အပြည့်တင်ပေးလိုက်ကြပါတယ်ယရနာ9ပါးလဲ900အပြည့်တင်ပြီးတော့ပြန်အပြန်ခီးမှလဲနတ်တီကသွားတော့ကအတိုင်းပဲအပြည့်အစုံပြုစုအဲ့ခံရတဲ့အတွက်ချောချောမောမောကုမြုပ်ကုရပြန်ရောက်လာကြပါတယ်အဲ့ဒီစိတ်ဓာတ်တို့ရဲ့ဘုရားဘုခီးစဉ်ကိုကြည်ပြီးတော့အရှင်အနန္ဒာကမြတ်စွာဘုရားရှင်ကိုလျှောက်ပါလေမြတ်စွာဘုရားစိတ်ဓာတ်တို့ဟာမြတ်စွာဘုရားစီဘုရားဘုလာလို့တာအခုလို့လက်ဆောင်မနာရီလက်သပကာရီနဲ့အပူဇော်ကြီးမြောက်ခံရတာလားဒါမှမဟုတ်ဘယ်နေရာဘယ်ဒေသကိုပဲသွားသွားအခုလို့ပဲလက်ဆောင်မနာရီလက်သပကာရီနဲ့အပူဇော်ကြီးမြောက်ခံရမှာလားအဲ့ဒီလိုမျိုးတော့မြတ်စွာဘုရားရှင်ကအာနန္ဒာစိတ်ဓာတ်တွေဟာငါဖျားစီဖျားဘူးလာလို့တာအခုလို့လက်ဆောင်ပဏာရီလက်သက်ပကာရီနဲ့ပူဇော်ချီးမြှောက်ခံရတာမဟုတ်ပါဘူးဘယ်နေရာဘယ်ဒေသကိုပဲသွားသွားအခုလို့လက်ဆောင်ပဏာရီလက်သက်ပကာရီနဲ့အပူဇော်ချီးမြှောက်ခံရမှာပါဘာလို့လဲဆိုတော့စိတ်ဓာတ်တွေဟာတရားတရားအာကောင်းတော်လို့ဘယ်နေရာဘယ်ဒေသကိုပဲသွားသွားလက်ဆောင်ပဏာရီလက်သက်ပကာရီနဲ့ပူဇော်ချီးမြှောက်ခံရခြင်းရဲ့အကြောင်းကဘာတဲ့လဲတထာတရားအကောင်းလို့စိတ်ဓာတ်တရားယေနသုမအပေါ်မှာရောကံကံကျူပေါ်မှာရောလောကီတထာနဲ့ရောလောကုတ္တရာတထာနဲ့ပါယုံကြည်မှုရှိပါတယ်ယုံကြည်မှုအပြည့်အဝရှိပါတယ်အ Eri Radia Akane, Dutch of Gube, Sita the Jehang, Aviaki, Piabu Lama, Mahoba, Benia, Bedita, Vedwa, Akulu, Lesson Banari, Letta Bagarine, Abuzo Chino, Kayavari. Erali Dobiroma, Sado, Dinina, Tampano, Jeto Boga, Tamabido, Janjan Badidan Pasadi, Tata, Tatiwa, Fuzido, Gadari de Bune, Diakovari, Gadaye, Debega, Radia Shiredu, Gujan Dila Shiredu, ฉัญญามิตรရှိတယ်သူစီစဉ်ဥစ္စာရှိတယ်သူဟာဘယ်နေရာဘယ်ဒိတကိုပဲသွားသွားအပူဇော်လက်သဘကာလက်ဆောင်ဘဏ္ဍာရီလက်သဘကာရီနဲ့အပူဇော်ချင်းယောက်ခံရပါတယ်အကူကြီးအဆောင်ရှောက်ခံရပါတယ်အဲ့ဒီဂါထာကိုနောက်တစ်မြစ်မြန်မာပြန်မယ်ဆိုရင်တော့တထာတရားရှိတယ်သူဟာကိုကျင့်သီလလည်းရှိအฉัญญามิตรလည်းရှိစီစဉ်ဥစ္စာလည်းရှိတဲ့အတွေ့ เบเนียเบริตะကိုပဲသွားသွားလက်ဆောင်ဘဏ္ဍာရီလက်သဘကာရီနဲ့အပူဇော်ချင်းယောက်ခံရပါတယ်အကူကြီးအဆောင်ရှောက်ခံရပါတယ်အဲ့ဒီအဓိပ္ပာယ်ကအကြီးကလူရင်းပါပဲပထမတဲ့ဗေလိပဲကြည့်မယ်ဆိုရင်တော့အချံရံပိဋကရှိမိတ်ဆွေတွေပေါင်းများနေမှာတော့ဘယ်မြို့သွားသွားသူ့မိတ်ဆွေရှိတော့ကူညီကြမှာပေါ့စီစဉ်ဥစ္စာရှိမှာတော့ငွေပြတ်နိုင်တဲ့ဗေလိယသွားသွားကူညီကြမှာပေါ့လို့ထင်ရှားဖြစ်နေလေ အမှန်ကတော့တရားတရားရှိလို့ကိုပဲကိုကျင်တရားဆောင်ထင်းပြီလို့သီလရှိတယ်။တရားတရားရှိလို့ကိုပဲအာလောဘပေါ်မှာမေတ္တာပြေဝနဲ့ကူညီဆောင်ရှောက်တဲ့အတွေ့အချံရံပိသက်ရှိတယ်။တရားတရားအားကောင်းလို့ကိုပဲတရားတရားရှိလို့ကိုပဲလူတန်းပေးကံဆွံ့ကြဲတဲ့အတွေ့စီစဉ်ဥစ္စာရှိပါတယ်။တရားတရားရှိလို့ကိုကျင်သီလရှိတရားတရားရှိလို့အချံရံပိသက်ရှိတရားတရားရှိလို့သီစဉ်ဥစ္စာရှိတရားတရားရှိတဲ့အတွေ့အကြောင်းကိုပဲ ဘယ်နေရာဘယ်ဒိသသွားသွားအဆတ်ဆတ်အရာရာအစင်ပြေခြင်းဘာရှိရမှာလဲတရားတရားရှိရမှာဘယ်နေရာသွားသွားလားဆိုတော့သွားသွားနေမဟုတ်ပါဘူးတရားတရားရှိရင်ဘယ်နေရာသွားသွားအဆတ်ဆတ်အရာရာအစင်ပြေတယ်ဘယ်နေရာမှာပဲနေနေအဆတ်ဆတ်အရာအစင်ပြေတယ်ဘာအလုပ်ပဲလုပ်လို့အဆတ်ဆတ်အရာအစင်ပြေတယ်ဘယ်အာယုံနဲ့ပဲကြုံကြုံအဆတ်ဆတ်အရာအစင်ပြေတယ်ဘယ်အဖြစ်ပဲနဲ့ပဲဆုံဆုံအဆတ်ဆတ်အရ ဒီလိုကသရတရားသိအားကောင်းတာပဲဒီလိုကသိသရတရားရှိတာပဲလို့ဆိုရင်ဘာအဓိပ္ပာယ်နဲ့ပြောတာလဲဒီလိုကသရတရားသိအားကောင်းတာပဲဆိုတာဘာလို့ဆိုလိုတာလဲဒီလိုကကံငယ်အကျိုးသိယုံကြည်တာပဲလို့ပြောတာဟုတ်ရဲ့လားမဟုတ်ဘူးဒီလိုကသရတရားသိအားကောင်းတာပဲဆိုတာဒီလိုကအပေကံအလူတန်သိရင်ပြောတာပဲ အဲ့ဒီအတိတ်ပဲနဲ့ပြောတာမြားပြင်းတော့အလူတန်အပေကံရရောတာကိုပဲတခြားထဲမှာသရတရားအားကောင်းတယ်လို့ပြောကြတာယန္တနာသုံးပါးယုံနေကံကံရဲ့အကျိုးယုံနေရှိဘဝတော့ဝယုံနေဆိုတာကတရားရဲ့အတွင်းထဲမှာငုတ်ပွင့်နေတဲ့အတိတ်ပဲတတ္တာဆိုတဲ့ပါဠိစကားလုံးကတန်းရဲ့ထွက်လာတဲ့အတိတ်ပဲအတွင်းထဲမှာငုတ်ပွင့်နေတဲ့အတိတ်ပဲပါအပြင်မှာထင်ရှားတဲ့အတိတ်ပဲလက်တွေ့ဘဝလက်တွေ့အလုပ်ခွင်မှာထင်ရှ င်လုပ်ထက်တဲ့လုပ်ကောင်းလုပ်ရတဲ့ကိုလုပ်ချင်တဲ့စိတ်ချက်တန်တယ်လို့ဆိုလိုတာတဏိပြမဲ့ဆိုတော့ကုသိုလ်ကောင်းမှုမှန်တမ်းကိုလုပ်ချင်တဲ့စိတ်ချက်တန်တာတရားတရားပဲဒီလိုကတရားတရားသိအားကောင်းတာပဲဆိုတော့ဒီလိုကကုသိုလ်တွေဆိုရင်ကုသိုလ်ကောင်းမှုတွေလုပ်ချင်တဲ့စိတ်ချက်တန်တယ်လို့ပြောတာတခါတည်းကျတော့သူရတနာမှာမဟုတ်ပါဘူးဝေယဝစ္စလုပ်နေတဲ့လူဝေယဝစ္စကောင်းမှုတွေကိုတက်တက်ကြွကြွလုပ်နေတဲ့လူတွေ့ရင်လေသူကသိတဲ့တရားတရားအားကောင်းတာပဲလို့ပြောတာပဲဝေယဝစ္စလုပ်လို့ချင်းတဲ့စိတ်ထက်သန်နေတာကိုပဲတရားတရားလို့ပြောတာဒီတော့ခြုံငုံပြီးတော့ပြောမယ်ဆိုရင်လုပ်တဲ့လုပ်ထိုက်တဲ့အလုပ်ကောင်းအလုပ်မြတ်မှန်သမျှကိုလုပ်ချင်တဲ့စိတ်ထက်သန်တာတရားတရားကုသိုလ်ကောင်းမှုမှန်သမျှလုပ်ချင်တဲ့စိတ်ထက်သန်တာတရားတရားလူရင်တန်းရင်ပြင်းရင်ကန်းရင်ဆွင့်ရင်ကျဲကျဲနဲ့စိတ်ကလေးထက်သန်နေုံနဲ့တရားတရားလို့မခေါ်နိုင်သေးပါဘူးအစသရာစိတ်ပြင်းရင်အစသရာတရားတရားရှိရမယ်အစသရာစိတ်ပြင်းရင်တရားတရားရှိရမယ်ဆိုတာလူရာတန်းနာပြိတာကန်းနာမှတင်တရားတရားရှိရမယ်လို့ဆိုလိုတာမဟုတ်ဘူးအစသရာရာမှာကိုတရားတရားရှိရမှာဒါကြောင့်မင်္ဂလာဘုရားပါဠိတော်ကိုအပြည့်စုံမြတ်မြတ်မယ်ဆိုရင်တော့အစအစအရာရာအသိပြီးရင်အစအစအရာရာသ တရားပြရှိရမယ်သဝေတ္တိမှာသသယာစီပြင်းရင်ဒါနကောင်းမှုမှာတရားပြရှိရမယ်ဒါနကောင်းမှုမှာတရားပြရှိခဲ့ရင်တရားဒါနကောင်းမှုမှာတရားပြရှိနေရင်သဝေနေရင်မှာအသသယာယာဆင်ပြေပါလေကျမ်းမာရင်လည်းပတ်သက်လို့သသယာဆင်ပြေခြင်းရင်သီလကောင်းမှုမှာတရားပြရှိရမယ်သီလကောင်းမှုမှာတရားတရားရှိခဲ့ရင်ရှိနေရင်ကျမ်းမာရင်လည်းပတ်သက်လို့အစအအရာရာအဆင်ပြေပါလေစိတ်တည်းရည်ရနဲ့ပတ်သက်လို့အစအအရာအဆင်ပြေခြင်းရင်တမထကောင်းမှုမှာတရားတရားရှိရမယ်တမထကောင်းမှုမှာတရားတရားရှိခဲ့ရင်ရှိနေရင်စိတ်တည်းရည်ရနဲ့ပတ်သက်လို့အစအအရာရာအဆင်ပြေပါလေစိတ်တည်းရည်ရအဆင်ပြေတယ်ဆိုတာကစိတ်တည်းခိုင်မာတာစိတ်တည်းတည်ငြိမ်တာကိုပြောတာလောကဓာတ်အာယုန်နဲ့ကြုံပေးမဲ့မတုံ့တုတ်တာဟာစိတ်တည်းကြီးရအရှင်ပြေတာပါဝမ်းသာလွယ်ဝမ်းနေလွယ်မဖြစ်တာစိတ်တည်းလွယ်စိတ်ပြည့်လွယ်မဖြစ်တာကိုစိတ်တည်းကြီးရအရှင်ပြေတယ်လို့ဆိုလိုပါတယ်တမထအာနေတဲ့ပုဂ္ဂိုလ်အတိတ်ကတမထအာနေခဲ့တဲ့ပုဂ္ဂိုလ်ဒီဘဝမှာလည်းတမထအာနေနေတဲ့ပုဂ္ဂိုလ်ဟာစိတ်တည်းကြီးရအရှင်မပြေဘူးစိတ်ထဲမခိုင်ပါဘူးအလွယ်တကူတုံ့လှုပ်တယ်လောကဓာတ်လည်းအလွယ်တကူတုံ့လှုပ်တာပဲဝမ်းသာလွယ်ဝမ်းနေလွယ်တယ်အတိအလိမ်မှာဉာဏ်ပညာနဲ့ပတ်သက်လို့အဆက်ဆက်ရရဆင်ပြေခြင်းယင်ဝိပဿနာကောင်းမှုမှာတရားတရားရှိရပါမယ်ဝိပဿနာကောင်းမှုမှာတရားတရားရှိခဲ့ယင်ရှိနေယင်အတိအလိမ်မှာဉာဏ်ပညာနဲ့ပတ်သက်လို့အဆက်ဆက်ရရအဆင်ပြေပါလေဒါနသီလသမထဝိပဿနာကုသိုလ်၄မျိုးနဲ့ပတ်သက်လို့ပြောပြတာပါတကယ်တမ်းကတော့ဒီ၄မျိုးနဲ့မကပါဘူးဒါနသီလဘာဝနာအပ္ပသယနာဝိယဝိသပတ္တိဒါနပတ္တာနုမောဒနာဓမ္မတဝနာဓမ္မဒေသနာတိတိစုကမ္မပုံညာကရိယာဝတ္ထု10ပါးလုံးကုသိုလ်ကောင်းမှု10မျိုးလုံးမှလည်းတရားပြရှိရမည်ဒါနသီလဘာဝနာသုမုဒ္ဒနာသီလသမထဝိပဿနာကုသိုလ်ကောင်းမှုတွေပြုခြင်းနဲ့စိတ်ချက်တန်နေတာတရားတရားပဲဒါနသီလဝိယဝိသစတဲ့ကုသိုလ်10မျိုးလုံးပြုခြင်းနဲ့စိတ်ချက်တန်နေတာတရားတရားပဲဒါနပါရမီသီလပါရမီတိက္ခမပါရမီခန္ဒီပါရမီမေတ္တာပါရမီဆက်ရှိတဲ့ပါရမီ10ပါးလုံးကိုဖြည့်ကျင့်ခြင်းနဲ့စိတ်ထက်သန်နေတာသဒ္ဓါတရားပဲကုသိုလ်ရောပါရမီရောနှစ်ခုလုံးပေါင်းပြီးတော့ခုနပြောခဲ့တာပေါ့လှုပ်တဲ့လှုပ်ထိုက်တဲ့အလုတ်ကောင်းအလုတ်မြန်မှန်သမျှကိုလှုပ်ခြင်းနဲ့စိတ်ထက်သန်တာသဒ္ဓါတရားဒါကလက်တွေ့အလုတ်ခွင်စီပွားရေးနယ်ပယ်စားတဲ့အလုတ်ခွင်တွေမှာလည်းသဒ္ဓါရှိတဲ့လူနဲ့မရှိတဲ့လူသူလှုပ်တဲ့လှုပ်ထိုက်တဲ့အလုတ်ကိုလှုပ်ခြင်းနဲ့စိတ်ထက်သန်သလားမထက်သန်ဘူးလားဆိုတာကြည့်ပြီးနိုင်တာပါပဲအဲ့တော့ကအစစရာဆင်ပြေခြင်းနဲ့ဆိုရင်အစစရာရာမှာကိုတရားတရားရှိရမှာအစစရာရာမှာတရားတရားရှိမှာအစစရာဆင်ပြေတော့မှာပေါ့တဲ့ဆိုလဲပါကုသိုလ်ပြီးဝါလူတရားဒုက္ခလွမြောက်မြည်ကုသိုလ်ပြီးဝါလူတရားဒုက္ခလွမြောက်မြည်တရားတရားရှိမှကုသိုလ်ကောင်းမှုတွေပြည့်ပါတယ်။ဘာလို့လဲဆိုတော့တရားတရားဆိုတာကကုသိုလ်မှန်သမျှကိုပြုခြင်းနဲ့စိတ်ထက်သန်တာတရားတရားလို့ခေါ်တာကို။တရားတရားသာရှိရင်ကုသိုလ်ကြီးပြည့်ဝကုသိုလ်မျိုးစုံနဲ့ကုသိုလ်မျိုးစုံမှလည်းလူတရားတယ်။လူတဆိုတာကတခုလည်းရှိတာမဟုတ်ဘူးလေ။လူရင်ဌာနတွေဆိုတာကမျိုးစုံရှိတာ။အမျိုးစုံရှိတာဆိုတော့လူတမျိုးစုံရခြင်းရင်တရားမျိုးစုံလည်းရှိနေရမှာပေါ့။ကုလိုခြင်းနဲ့ကောင်းကျိုးချမ်းသာတွေကဒါနတရားရှိမှဒါနကောင်းမှုရှိမှရမယ်ကောင်းကျိုးချမ်းသာ။ကိုယ်မှာဒါနတရားလေးကမရှိဆိုရင်အဲ့ဒီကောင်းကျိုးချမ်းသာအဲ့ဒီလူတာမရတော့ဘူးကိုလိုချင်တဲ့ကောင်းကျိုးချမ်းသာကဝေယဝစ္စကုသိုလ်ရှိမှရမယ်ကောင်းကျိုးချမ်းသာကိုကဝေယဝစ္စတရားမရှိခဲ့ဝေယဝစ္စကုသိုလ်မရှိခဲ့ဘူးဆိုရင်အဲ့ဒီကောင်းကျိုးချမ်းသာမပြည့်အဲ့ဒီလူတာမရနိုင်တော့ဘူးကုသိုလ်တွေဆိုတာကသူ့အကြောင်းနဲ့သူ့အကျိုးပဲတခုလုံးလိုက်ရင်လည်းအကုန်လုံးပြည့်စုံသွားတာရဲ့လို့မဟုတ်ဘူးဆိုတော့ဒါနခုနကဒါနသဒ္ဓါရှိဒါနသဒ္ဓါရှိဝေယဝိသသဒ္ဓါရှိနဲ့ပြောနေလို့သဒ္ဓါရှိဆိုတာယုံနာဒါနသဒ္ဓါရှိဒါနလူရင်ချမ်းသာမယ်လို့ယုံယုံသက်သက်နဲ့ဒါနမှာသဒ္ဓါရှိလို့ဆိုလိုတာမဟုတ်ဘူးနော်လူရင်ချမ်းသာမယ်လို့ယုံလဲယုံနေယုံတဲ့အတိုင်းလေဒါနကောင်းမှုတွေပြုနေတယ်ဆိုမှဒါနသဒ္ဓါရှိလို့ဆိုလိုတာလူရင်ချမ်းသာမယ်ပစ္စုပန်တရားချမ်းသာမယ်စီဝါရဲ့အဆင်ပြေမယ်ယုံတော့ယုံသားပဲမလှဘူးဆိုရင်တော့ယုံကိုမယုံတော့ပါပဲကောင်းတယ်လို့ရင်ကောင်းကျိုးရတယ်လို့ယုံရင်ကောင်းတယ်လို့လုပ်ဖို့လုပ်ပါတယ် မကောင်းတာလို့ရင်မကောင်းကျိုးရမယ်လို့ယုံရင်မကောင်းတဲ့အလုပ်ကိုရှောင်ကိုရှောင်ပါလေမကောင်းတာလို့ရင်မကောင်းကျိုးရမယ်ဆိုတာယုံတော့ယုံပါလေဒါပေမဲ့မလုပ်ဘဲမနေနိုင်ဘူးဆိုရင်ယုံဘူးမယုံသေးလို့မကောင်းတဲ့အလုပ်မကောင်းမှုမှန်တယ်မကောင်းမှုတွေလုပ်နေကြတဲ့ဆိုတာမကောင်းတာလို့ရင်မကောင်းကျိုးပေးမယ်ဆိုတာတကယ်မယုံလို့ပါတကယ်သာယုံရင်မကောင်းတဲ့အလုပ်လုံးဝမလုပ်ရဲပါဘူးအဲ့တော့ဒါနသရာရှိမှဒါနသရာရှိရင်ရမယ့်ကောင်းကျိုးချမ်းသာတောင်းတာအဲ့ဒီတောင်းတာအဲ့ဒီလိုတာပြည့်စုံတာပေါ့ဒါနသာရှိပြီးတော့သီလမရှိဘူးဆိုရင်ပြည့်စုံစားတော့ပေါ်ပါရဲ့အနာရောဂါများနေတတ်တယ်ဒါဒီစကားမျိုးကခဏခဏဥပမာပေးနေကြနော်ဒီလိုဒါနသရာတွေရှိလို့သီဝဥစ္စာတွေပြည့်စုံတယ်ရုပ်ဝတ္ထုတွေကျွေဝတယ်ဒါပေမဲ့အနာရောဂါများတယ်ကျန်းမာရေးချို့တယ်တယ်ကျန်းမာရေးမပြည့်စုံဘူးဒါနသဒ္ဓါပဲရှိပြီးတော့သီလသဒ္ဓါမရှိလို့ဒီလိုဆိုတော့တွေးရတဲ့ပုဂ္ဂိုလ်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ကပြောမှန်ပေါ့ဆွမ်းကြို၅ပါးထဲမှာအာယုဝဏ္ဏဒုက္ခဗလံပရိဘာနာဆွမ်းလေးတူလိုက်ယုံနေအာယုအသက်ရှိတယ်ကျန်းမာတယ်ဝဏ္ဏအစင်လာတယ်နောက်ဆုံးပရိဘာနာဉာဏ်ပညာကြီးမာတယ်ဆွမ်းအလူဒါနလေးအကျိုးတစ်ခုနဲ့လေသီဝရေရောကျမ်းမာရေရောအသိဉာဏ်ရေရောရုပ်ဆင်းရေရောအကုန်ပြည့်စုံနေတာပဲမဟုတ်လားတွေးစရာရှိပါတယ်ဒါနကောင်းမှုလေးကြောင့်ရနေတဲ့အစွမ်းတတ္တိတွေကအကုန်ထုတ်ပြောလိုက်တာတကယ်တန်မြတ်ကြီးရည်ရှည်သွားပြီဆိုရင်တော့သူ့ကောင်းမှုနဲ့သူသူ့အကျိုးနဲ့သူဆွမ်းအလူလေးတစ်ခုတည်းအားကိုးပြီးတော့တန်မြတ်ကြီးသွားလို့ဖြစ်ပါမလားမဖြစ်ဘူးတန်မြတ်ကြီးတကယ်ရည်ရှည်သွားပြီဆိုရင်တော့ကျန်တဲ့ကုသိုလ်တွေပါအဆုံးရှိမှာဆိုပါတော့ဒါနကောင်းမှုကြောင့်ဒါနဆွမ်းကျိုး၅ဆွမ်းလို့တဲ့ဒါနလေးကြောင့်ဆွမ်းကျိုး၅ပါးမှာနောက်ဆုံးတစ်ခုကဉာဏ်ပညာကြီးမားတယ်လို့ပါပြီးသားပဲလေဆွမ်းလူရှိတော့ဖြစ်လိုက်ပါဉာဏ်ကောင်းရောလားဆိုတော့ဆွမ်းအမှုလေးကကျွန်တော်ဉာဏ်ကောင်းတဲ့အကျိုးလေးပေးခြင်းပါတယ်ခမရဆိုပြီးတော့ပေးမလို့လုပ်နေတာအဲ့ဒီအချိန်မှပဲဘဝတစ်ခုခုမှာဉာဏ်ထိုင်တဲ့ပုဂ္ဂိုလ်ဉာဏ်နေတဲ့ပုဂ္ဂိုလ်ဉာဏ်သိမ့်မကောင်းတဲ့ပုဂ္ဂိုလ်ကနှိမ့်ချပြီးတော့ပြောဆိုခဲ့မယ်အထင်သေးပြီးတော့ဆက်ဆံခဲ့မယ်ဒါတော့တောင်တုံရသလားဒါတော့တောင်အာရသလားဒါတော့တောင်ဉာဏ်ထိုင်ရသလားနဲ့နှုတ်ကနှုတ်မဆောင်စီပဲနဲ့ကဲ့ရဲ့ရှုံချအပြစ်ပြောခဲ့မယ်ဆိုရင်အဲ့ဒီသီလကျက်တဲ့အကုသို့သီလဆိုတာကမလုတဲ့နာလုတာမပြောတဲ့နာပြောတာကိုသီလကျက်တဲ့ခေါ်တာကိုညံထိုင်းတဲ့ပုဂ္ဂိုလ်ညံမကောင်းတဲ့ပုဂ္ဂိုလ်ညံအားနေတဲ့ပုဂ္ဂိုလ်ကိုအဲ့ဒီညံအားနေတဲ့အားနေချက်ပြုတ်ပွက်ကလေးနင်းပြီးတော့နှိမ့်ချပြောဆိုခဲ့တဲ့သီလပြက်အကုသို့ကဝင်ရောက်ပြီးတော့တားလိုက်တော့ဒါဆွမ်းလို့တဲ့အကျိုးတွေကညံကောင်းအောင်လုပ်လပေးမယ်ညံကောင်းအောင်လုပ်ပေးမယ်ဟုတ်ပါကညာမကောင်းတဲ့သူကိုနှိမ့်ချပြောခဲ့တဲ့သီလပြည့်အကုသိုလ်လေးကအိုးငါညာမကောင်းအောင်လုပ်မယ်ညာမကောင်းအောင်လုပ်မယ်နဲ့အပြိုင်ကျူးကြရင်နဲ့သီလပြည့်တဲ့အကုသိုလ်ကအားကောင်းသွားတော့အကျိုးပေးခြင်းတန်သွားတော့ဆွမ်းအကျိုး၅ပါးတည်းကညာကောင်းတဲ့အကျိုးကပေးလို့မရတော့ဘူးညာမကောင်းတဲ့သူနှိမ့်ချပြောခဲ့တဲ့သီလပြည့်တဲ့အကုသိုလ်ကဝင်အကျိုးပေးသွားရောစသီးအဖြစ်ပေါ်သဘောပေါက်တယ်နော်ဆွမ်းလို့ကျလို့ရှိရင်ဘလခွန်အားကြီးတယ်လို့ပါတာပဲလေသက်ရှိခြင်းဆင်းလာခြင်းချမ်းသာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းနဲ့ကြီးတွေကိုမနေဘူးအဲ့ဒါဆွမ်းအကျိုးကြောင့်ခွန်အားဗလာကြီးမလို့အကျိုးပေးမဲ့ဥစ္စာကိုကပါဏာတိပါဒသူများအသက်တက်ခဲ့တော့အဲ့ဒီပါဏာတိပါဒသူများအသက်တက်တဲ့အကုသိုလ်လေးကဝင်အကျိုးပေးလိုက်တော့အာနေရောအာမရှိတော့ဘူးအလွယ်တကူမောပန်းတတ်တယ်ပင်ပန်းတတ်တယ်ဒါနတစ်ခုတည်းနဲ့အာကုလို့ရပါမလားမရဘူးမြတ်စွာဘုရားရှင်ကအစစရရအစဉ်ပြေခြင်းတရားပြားရှိရမယ်တရားတရားသာရှိရင်သတ်သက်ရအစင်ပြေတယ်ဆိုတာကုသိုလ်မျိုးစုံမှာတရားတရားရှိရမယ်လို့ပြောတာလူရာဒါနာတခုတည်းတရားတရားရှိရမယ်လို့ပြောတာဟုတ်ရဲ့လားတရားရဲ့အဓိပ္ပာယ်ကကုသိုလ်ကောင်းမှုမှန်သမျှပြုခြင်းနဲ့စိတ်ထက်သန်တာတရားတရားကိုကအလုပ်တစ်ခုလေးလုပ်အလုပ်တစ်ခုလုပ်ဖို့အတွက်အကူအညီလိုနေတယ်ဘသူရေးကူညီပါအောင်ဘသူရေးဆန့်ချပါအောင်ကူညီမဲ့သူဆန့်ချမဲ့သူပေါ်ရင်ကောင်းမှာပဲတောင်းတလိုက်တဲ့လူတာဒါပေမဲ့ကုမာကဝိယဝိသသတ္တာကမရှိဘူးဝိယဝိသလို့တည်းဆိုရင်မလုပ်ဘူးအများနဲ့ပြစုပေါင်းပြီးတော့လောရမယ်လို့တည်းဆိုရင်ခုခုကက်ကက်အများပေါ်မှာကုညီဆန်းလျှောက်ခဲ့တဲ့အများနဲ့လုပ်တဲ့ကုသိုလ်ကောင်းမှုတွေမှာအများရဲ့ကုသိုလ်ကောင်းမှုတွေမှာကုညီအပ်တဲ့ရောကုညီပါဝင်လှုပ်ဆောင်ခဲ့တဲ့ဝိယဝိသကုသိုလ်ကမရှိတော့ကို့အလုပ်လေးတစ်ခုလုပ်မယ်ကျကုညီမဲ့လို့မရှိဘူးကိုယ်အားကိုယ်ကိုပြုတော့ပင်ပန်းခံလို့ရတယ်ဆင်းရဲခံလို့ရတယ်အပင်ပန်းခံလို့တဲ့ဈာတဲ့ကကိုကအရှင်ပြေခြင်းမသိတယ်ဝိယဝိသသတ္တရှိတဲ့လေဝိယဝိသကုသိုလ်ကောင်းမှုတွေရှိတဲ့ပုဂ္ဂိုလ်ကြတော့လောကကြီးရာစီပွားရေးလို့ပဲဖြစ်ဖြစ်အတ္တမောညာလို့လည်းပဲဖြစ်ဖြစ်ပေါ့ဒီလိုလေးတခုလုံမဲ့ကြံကုညီမဲ့သူဝိုင်းဝိုင်းတယ်လို့ဟိုလူကဟိုရှိတော်လေးကကုညီပေးလိုက်ဒီလူကဒီထောင်လေးကကုညီပေးလိုက်နဲ့အကွက်စီဒေါင်းစီအောင်ကိုကုညီမဲ့သူပေါ်ပြီးတော့ကုညီမဲ့သူတွေနဲ့တွေ့ပြီးတော့အလွယ်တကူအရှင်ပြေသွားပါတယ်မယုံကြည်နိုင်တော့အောင်အံ့ဩဝယ်ကောင်းတော့အောင်ကိုအစဉ်ပြေသွားတတ်ပါလေ တခုရပဲမမယံကမှာယင်းဒီတဲ့တကားလေးတွေကသူ့လုံနေတဲ့အလုပ်လေးတစ်ခုတခြားလူတွေဆိုရင်အမတန်ခက်ခဲတဲ့အလုပ်တစ်ခုကိုကူညီမဲ့သူတွေအံ့ဩဝယ်ကောင်းလောက်အောင်တွေးပြီးတော့လူတောင်မမြင်ဘူးတွေတရားကမိတ်ဆက်ပြီးလို့ဖုန်းနဲ့ပဲလှမ်းကူညီလိုက်လို့သူ့လုပ်တဲ့အလုပ်ပေါ့ဘာလို့လဲလို့တော့မပြောလို့အဲ့ဒီအလုပ်ကိုကူညီမဲ့သူတွေတွေးပြီးတော့အံ့ဩဝယ်ကောင်းလောက်အောင်မယုံကြည်နိုင်လောက် ရဲ့အဆောင်ရှောက်ရှိခြင်းနဲ့လူတားလေးတားလဲတားလိုက်ရောအဲ့ဒီလူတားလေးပြည့်စုံမသွားဘူးလားပြည့်စုံသွားတယ်အစစရအရှင်ပြည့်ခြင်းတရားတရားရှိရမယ်ဆိုတာကုသိုလ်ကောင်းမှုအကုန်လုံးကိုလုပ်ခြင်းနဲ့စိတ်ချက်တန်ရမယ်လို့ဆိုလိုတာလုပ်ခြင်းနဲ့စိတ်ချက်တန်ရမယ်တကယ်လေလုပ်နိုင်ရမယ်ပေါ့ဒါပေမဲ့လို့လည်းပဲအချိန်နေချိန်ကလျော်စွာဘယ်လို့ကိုပူဆန်းပြရမယ်ဆိုတော့ရှိတာပေါ့ကိုယ့်ရဲ့ရည်ချင်တဲ့လိုက်ဖက်တဲ့အလုပ်ကိုယ့်ရဲ့ကြွကျင်မှုနဲ့စီလျော်တဲ့အလုပ်ကိုယ့်ရဲ့အကျိုးပေးနဲ့ပူအစင်ပြေဆုံးအလုပ်ကိုတော့ပူဥစားပြီးတော့မှာပေါ့ဥပမာစမရဝုဒ္ဓင်းလို့ဆိုရင်မယ်ဒါတရားဟောတဲ့အလုပ်လည်းရှိတယ်စာရေးတဲ့အလုပ်လည်းရှိတယ်စာရေးတဲ့အလုပ်ကလည်းပဲအောင်မြင်တယ်တရားဟောတဲ့အလုပ်လည်းပဲမအောင်မြင်ပါဘူးနော်ကဲအောင်မြင်တယ်ပဲထားလိုက်ပေါ့ကဲစာရေးတာလည်းပဲပေးတဲ့ကလက်ခံတယ်တရားဟောတာလည်းပေးတဲ့ကလက်ခံတယ်ဘယ်ဟာဥစားပြီးတဲ့နော်စာကြီးတော့ကြတော့ပို့ပြီးတော့နေပင်ကျေပြန်တာပေါ့နေ့နေ့လျောင်းမြင်းဆောင်မကြံရောက်ရှိသွားနိုင်တယ်ဟိုနိုင်ငံသားတင်မောမှာအလုံးလုံးနေကြတဲ့တင်မောသားတွေတင်မောအရာရှိတွေလည်းဥစဉ်လို့စာအုပ်ဖတ်ဖြစ်တာပဲဟိုကြီးလည်းတောင်းရကလေဆိုင်နေတဲ့ကောက်ဆိုင်သမားလေးတွေလည်းဖတ်ဖြစ်တာပဲစံဖို့မောင်းထောင်းတဲ့သူတွေလည်းဖတ်ဖြစ်တာပဲစံဖို့မောင်းထောင်းတဲ့ဇွားတွေအနှံ့လိုက်ပြီးတော့တရားဟောနိုင်ပါမလားအခေါ်နိုင်ဘူးစာရေးတာကပို့ပြီးတော့ထီရောက်တယ်ကိုသက်ထညာရှိနေစင်မှလည်းထီရောက်တယ်ကိုသက်ထညာမရှိရတဲ့အချိန်မှလည်းနောင်လာနောက်သားတွေအတွက်နှစ်ပေါင်းများစွာကြံရစ်ခဲ့မယ်မှတ်တိုင်ကြံရစ်ခဲ့မယ်ပြီးတော့စာရေးတဲ့လုံနဲ့တရားဟောတဲ့လုံတရားဟောစာရေးတဲ့လုံကိုပဲပို့ပြီးတော့ဦးစားပေးတဲ့နေပြီးတော့တရားပွဲပင်နဲ့ခေါ်လို့ဖြစ်ပါမလားမဖြစ်ဘူးအဲ့ဒါတရားဟောခြင်းနဲ့သရာတရားလေးလည်းပဲရှိပါတယ်ဒီစာရေးခြင်းနဲ့သရာတရားလည်းရှိပါတယ်ဒါပေမဲ့ဘယ်သရာတရားပူဇော်ပေးရမလဲဆိုတော့အပိသက်ကဖြည်တာနော်နောက်နှစ်တည်းမဟောတော့ဘူးစာပဲဖြည့်ရတော့မယ်နောက်နှစ်ကတော့ဟုတ်တယ်တကယ်လည်းမဟုတ်ပါဘူး2008ခုနှစ်ဇန်နဝါရီလ9ရက်အသက်40ပြည့်တဲ့နေ့အထိဒါဥစ္စာတင်ညာနဲ့တရားစခန်းပြီးသွားရင်ပေါ့လေတင်ညာနဲ့တရားစခန်းပြီးတဲ့အချိန်ကစပြီးတော့2008ဇန်နဝါရီလ9ရက်နေ့သို့မဟုတ်လည်း2008ဇန်နဝါရီလ10ရက်နေ့အထိတဲ့နေမတိုင်ခင်ပေါ့လေ2031ချီပေါ့ဖြစ်ဖို့များတာကတော့အသက်40ပြည့်တဲ့နေ့2008ဇန်နဝါရီလ9ရက်နေ့အထိညတရားဝတ်ကြီးအပြင်တရားဝတ်ကြီးလုံးဝမဟောတော့ဘူးလို့ဆုံးဖြတ်ထားတယ်။ဘာလို့ဆိုရည်မှန်းချက်ကလေးရှိလို့ပါအသက်40ပြည့်တဲ့နေ့မှာအုပ်ဦးစင်းရည်တဲ့တရားစာအုပ်အကြီးလေးပဲအုပ်ရည်40ပြည့်ရမယ်။ဦးစင်းရဲ့အသက်နဲ့အမျှဘုရားကိုပူဇော်ကြတာပေါ့။ကိုယ်အသက်40ပြည့်တဲ့ချိန်မှာကိုထုတ်ထားတဲ့တရားစာအုပ်တွေကလည်းကိုရေးထားတဲ့တရားစာအုပ်တွေကလည်းဥယျ40ပြည့်ရမယ်။ခုမှ25ဥပဲရှိသေးတယ်နော်။ဒါ25ဥကြီးကတော့ရေးအောင်ပါလေ။2008လို့ဆိုပေမဲ့နာမည်ကတော့2008ဖြစ်တာ2009နှစ်အကုန်မှာဥယျ40လုံးပြည့်နေရမှာ။အဲ့တော့စာရေးတဲ့လူကြီးပဲဖိလုံးမှရမှာပေါ့။စာလည်းပဲခုမြမကြီးမှရေးနေပြီးမှမဟုတ်တော့ဘယ်သွားရေးမှာတော့အဲ့နောက်နေ့အမေရိကသွားရေးမှာနော်လမ်းခွဲစကားပြောတဲ့လူတော့မထင်ပါနဲ့နောက်နေ့ဝါရင်တောင်ပေါ်တက်ဖို့တော့မစဉ်းစားနဲ့တော့နောက်နေ့ဝါရင်အမေရိကမှာပဲသွားပြီးတော့ဝါဆူတော့မှာမြန်မာလုံးဝမရှိတဲ့မြို့မှာသွားပြီးတော့နေမှာပါအဲ့ဒီမှာစာအုပ်တွေသွားပြီးတော့တားဆောက်ရေးလာခဲ့2000ခုဒီနေ့2006ပေါ့လေ2006နှစ်ကောင်အောက်တိုဘာလကောင်လောက်နိုဝင်ဘာလဇန်လောက်ကျမှမြန်မာပြည်ပြန်ရောက်မယ်ခုမှ6လလောက်နေပြီးတော့စာအုပ်တွေ9လောက်ရေးမှာပေါ့မသွားခင်တင်းညာပြီးချိန်လောက်မှာအုပ်ရည်30လောက်ပြောင်းရေးမယ်တော့ထုတ်ပေးမယ်တော့စိတ်တော့ကူးထားတာပေါ့လေအဲ့တော့ဟိုမှာအနည်းဆုံး9ဥစားလောက်ရေးခဲ့ပြန်လာတဲ့အဲ့ဆောက်ဒီစီစဉ်နေဆိုတော့2009ကုန်မှာအုပ်30ပြေးဖို့ပြန်လာမှာအုပ်ရည်40မြောက်ကလည်းရည်စူးထားတာကအုပ်40မှာဆောင်းပါပုတ်ရည်40အသက်40အုပ်40မှာဆောင်းပါကလည်းအပုတ်40အဲ့ဒီဆောင်းပါတွေကိုတေးဖို့ရလဲပကြီးဆရာ40မကြီးစရာလည်းအယောက်40နဲ့တရုပ်ဖော်မလို့နော်ဒါပေမဲ့တအုပ်40တော့မရဘူး အဲ့ဒါအစအစရရအဆင်ပြေခြင်းရင်အစအစရရမှာသရတရားရှိရမယ်သို့တော်လည်းချိန်နေချိန်ကနဲ့လည်းလွန်ညီတယ်ဆိုကိုယ့်ရဲ့အရေးချင်းကိုယ့်ရဲ့စွမ်းတတိကိုယ့်ရဲ့ကျွမ်းကျင်မှုနဲ့လည်းလွန်ညီထွေးသွားတော့ပိုဦးစားပေးတဲ့နဲ့အလုပ်ဆိုတာတော့ရှိရမှာပေါ့အကျိုးပေးတယ်ပေါ်လာလားဆိုတော့မဟုတ်ဘူးလေသရတရားကဒါနကောင်းမှုနဲ့တရားနာတဲ့ကောင်းမှုပဲရှိပေါ့ဥပမာဒါနကောင်းမှုပြုနေတဲ့အချိန်မှလည်းသရတရားနဲ့ဒါနကောင်းမှုပြုဝမ်းမြောက်ဝမ်းသာမဖြစ်ဘူးလားဖြစ်တာပဲသရတရားပြောနေအခုတို့တရားတွေနာတရားနာနေတဲ့အချိန်မှလည်းဝမ်းမြောက်ဝမ်းသာဖြစ်နေတာပဲဒါပေမဲ့အကျိုးပေးခြင်းကျူသလားဆိုတော့နောင်တန်တရားအကျိုးပေးဒါနရဲ့တန်တရားအကျိုးပေးနဲ့တရားနာတဲ့ကုသိုလ်ရဲ့တန်တရားအကျိုးပေးခဏထားလိုက်ပါဦးဘဝအကျိုးပေးခဏထားလိုက်စိတ်အကျိုးပေးကုတော်စေကိုပေးတဲ့အကျိုးပေးကမတူဘူးပစ္စည်းဝတ္ထုလေးတစ်ခုယူလိုက်တယ်ကိုယ်တို့တဲ့ပစ္စည်းဝတ္ထုလေးသုံးပြီးတော့လူကံပုဂ္ဂိုလ်ချမ်းသာသွားတာလူကံပုဂ္ဂိုလ်အစဉ်ပြေတော့လေးကြည့်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်ပီတိလေးဖြစ်တယ်ဒါပါပဲဒီနဲ့မပူတော့ဘူးခုတရားနာတော့ကြတော့တရားနာနေတယ်ဆိုရင်တရားနာတဲ့ပီတိလေးလည်းဖြစ်တယ်ဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးလည်းဖြစ်တယ်တရား